မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ပေါ်ထွန်းလာအောင်အမြန်ဆုံးကြိုးပမ်းမှုလိုအပ်နေတဲ့အကြောင်းအမေရိကန်ပါဝင်၄နိုင်ငံလွန်ကျွေးဆန်ပူးပေါင်းဆောင်ရွက်မှုအဖွဲ့ Quad ကောင်းဆောင်တွေကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံနဲ့မြန်မာပြည်သူတွေကိုကာလကြာရှည်အားပေးထောက်ခံလာကြတဲ့နိုင်ငံတွေအနေနဲ့ဒီမိုကရေစီပြန်လည်ပေါ်ထွန်းလာဖို့ဒီမိုကရေစီစနစ်ရဲ့ကြံ့ကြံ့ခံနိုင်စွမ်းတွေခိုင်မာအားကောင်းအောင်ဦးစားပေးဆောင်ရွက်ဖို့အရေးကြီးလိုအပ်နေတဲ့အကြောင်းအမေရိကန်၊ဂျပန်ဩစတြေးလျနဲ့အိန္ဒိယနိုင်ငံခေါင်းဆောင်တွေရဲ့တောက်ချန်တွေကအွန်လိုင်းဆွေးနွေးမှုပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါ။တောက်ချန်တွေကအွန်လိုင်းတွေ့ဆုံမှုတွင်မြန်မာနိုင်ငံကအခြေအနေတွေအပါအဝင်ဒေတာတွင်အရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြောင်းလည်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Jake Sullivan ကပြောပါတယ်
။ During the meeting the leaders addressed key regional issues including freedom of navigation and freedom from coercion in the South and East China Seas.The DPRK nuclear issue and the coup and violent repression in Burma.
ဆွေးနွေးပွဲအတွင်းတောင်နဲ့အရှေ့တရုတ်ပင်လယ်ပြင်မှာလွတ်လပ်စွာရေကြောင်းသွားလာခွင့်မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့မြန်မာနိုင်ငံမှာဆင့်အာဏာသိမ်းမှုနဲ့အကြမ်းဖက်ဖိနှိပ်မှုတွေအပါအဝင်ဒေသတွင်းကအထူးကကိစ္စတွေကိုခေါင်းဆောင်တွေဆွေးနွေးကြပါတယ်လို့အမေရိကန်အမျိုးသားလွန်ကျွေးရေးအကြံပေးပုဂ္ဂိုလ်ကတောက်ချန်နေဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဂျပန်ဝန်ကြီးချုပ်ယူရှိဟီရာဆူဂါကလည်းမြန်မာနိုင်ငံကအခြေအနေပေါ်အလွန်အမင်းစိုးရိမ်တဲ့သဘောထားကိုဆွေးနွေးပွဲအတွင်းပြောဆိုသွားပါတယ်။မြန်မာနိုင်ငံဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအတွက်တံမိုးထားတဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအလေးထားပြောကြားခဲ့တယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးကတောက်ချာနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကအရသာဆူရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပြည်တွင်းပြည်ပစန့်ကျင်ကန့်ကွက်မှုတွေပေါ်ပေါက်နေတာပါ။မြန်မာနိုင်ငံအဝန်းအာဏာသိမ်းမှုစန့်ကျင်လို့ရှာသူတွေကိုအာဏာပိုင်တွေကအကြမ်းဖက်နေနေမှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေကြုံနေရတဲ့အတွက်လဲကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကတတိပေးနေပါဗျ။